ตู้แต่ตินตู้สาโคจินตู้เนี่ยปิดม้าจีนนี่ก็นี่พี่รอช่องเนี่ยช่องจีนเนี่ยเนี่ยมาอยู่ๆเฉยมาตาช่องจีนหมดอยู่ๆเฉยมาช่องยงนี่มะกะเบ้เนี่ยตะชู่ก็อยู่ๆกูโหลเฉยမျိုးมาช่องနိုင်တော့လဲအသက် เออูมามามาตอกနိုင်นาตีละมามาสอกနိုင်มาอูลิอลีลิรอโค้ไลปาอู้เมสิดาเวดาจ้ะยูยูเฉยมาช่องมีช่องနိုင်ดอเลอะแต่มวยวันจ้องเฉยใจไม่ตะชู่ไม่ช่องနိုင်จาบูโทนี้ดูซอเหล่งเปียวดาริอะซะสิเดวะซีตู้เสียไอติช่องจิมุโซเรวะซีตู้เสียไอติแลยูยูเฉยมาช่องနိုင်ดอเลอะแต่มวยวันจ้องเฉยใจมุตามาบาลิงาไม่จ้อจม้ารุไม่แม่นบาวูดาริอะยินใต้มาเวเหล่งไล่มิดาริยอไม่ชิวล่ะ เออถ้าမျိုးလေးတချို့ကလာဝယ်တယ်ရောင်းရမယ်လို့ကိုကမျော်လေးနေတယ်ဟုတ်လားဈေးတွေမေးသွားပြီးတော့လေဝယ်လဲမဝယ်ဘူးဈေးဥကလည်းမပေါက်သေးဘူးဆိုတချို့ဈေးတွေစဲတာမရှိဘူးလားဝယ်လဲမဝယ်ပဲနဲ့လာကင်ကြည့်မနေနဲ့ဘာဖြစ်တယ်ညာဖြစ်တယ်ဆိုကြမ်းကြမ်းတမ်းတမ်းပြောလိုက်တာမရှိဘူးလားအဲအဲ့ဒါဆိုရင်ဖရူတာဝါစာအသက်မွေးဝမ်းကြောင်းချိန်မှာမဆောင်နိုင်ဘူးအဲ့တော့သူတို့ကောင်းကြီးတွေ ချိန်မှာလဲရှောင်ခိုင်းတယ်ရိုးရိုးအချိန်မှာရှောင်တဲ့အတွေ့အကြောင်းရိုးရိုးအချိန်မှာရှောင်နာကိုဘာနဲ့ရှောင်လဲဒါသည်ခုနပြောခဲ့ပြီဘယ်ဒွါရမှာအဖြစ်များကာယဒွါရမှာအဖြစ်များတဲ့အတွေ့အကြောင်းပြုတ်လုတ်ဖက်ကိုအတုပြုတ်တဲ့အတွေ့အကြောင်းဒီလိုရိုးရိုးအချိန်နေမှာရှောင်ကျင်တဲ့အမှုကိုမှန်ကန်ကောင်းမွန်တဲ့အတွေ့အကြောင်းတန်မာတချီခိုးချီတို့ရင်ဟာပြင်းမာခြင်းကရှောင်ကျင်တဲ့အလုတ်ဖြစ်တဲ့အတွေ့အကြောင်းဒါကိုတမ္မာကမ္မန္တဝိရဒီလို့ဒါတရေကိုကောက်လို့ရှင်တွေ့မယ်။ကာယသူဇိယိုက်သုံးပါးလုံးရဲ့တရေကိုသည်တမ္မာကမ္မန္တဝိရဒီဟုတ်သလား။ဟုတ်ပြီနော်။ဘယ်အချိန်မှရှောင်လို့တမ္မာကမ္မန္တလဲ။အသက်မွေးဝမ်းကြောင်းအချိန်မဟုတ်ရိုးရိုးအခုလိုအချိန်မှကျမတို့ရောရှောင်လားမရှောင်လား။ရှောင်ရင်ပါလေ။တမ္မာကမ္မန္တအသက်မွေးဝမ်းကြောင်းအချိန်မှတော့ထက်ရှောင်ရင်တော့ဒီသုံးခုကိုအသက်မွေးဝမ်းကြောင်းအချိန်မှပါထက်ရှောင်ရင်တမ္မာအာဇီဝဝိရတိလို့သုံးတယ်။နော်သူတော်ကောင်းကြီးတွေကြတော့ရိုးရိုးအချိန်လောက်မှရင်ရှောင်တာမဟုတ်ဘူး။အသက်မွေးဝမ်းကြောင်းအချိန်မှတော့သူ့အသက်မတက်ဘူး။သူများအသက်ကိုတက်ပြီးမှကိုယ့်ရဲ့အသက်ရှင်ရေးအတွက်ဝန်မကြောင်းဘူး။သူများပစ္စည်းခိုးပြီးတော့မှကိုယ်အသက်ရှင်ရေးအတွက်အသက်မွေးဝမ်းမကြောင်းဘူးသူများအိမ်တော်ရေးတွေဖျို့ဖျဲဖြစ်အောင်လုပ်ပြီးတော့မှကိုယ့်ရဲ့အသက်မွေးဝမ်းကြောင်းဖြစ်အောင်မလုပ်ဘူးလို့အသက်မွေးဝမ်းကြောင်းအချိန်တော်မှကာယသူဇရိုက်သုံးပါးကိုရှောင်ကာယဒုဇရိုက်သုံးပါးကိုရိုးရိုးအချိန်မှရှောင်ယုံနေမကဘဲနဲ့အသက်မွေးဝမ်းကြောင်းအချိန်မှပါရှောင်ရင်အဲ့ဒါကိုတမ္မာအာဇီဝဝရတိလို့တောင်းမယ်။ဟုတ်ပြီနော်။ကြည့်လိုက်ရအောင်။ဝစီဒုဇရိုက်၄ပါးကရှောင်ရင်ဘာဖြစ်လဲ။ဝစီဒုဇရိုက်၄ပါး။ဝစီဒုဇရိုက်၄ပါးလို့ပြောတဲ့အတွက်ကြောင့်ဘယ်ဒွါရမှာအဖြစ်များ။ဝစီဒွါရမှာအဖြစ်များဒါကြောင့်ね။ဝစီဒုဇရိုက်၄ပါးကိုရိုးရိုးအချိန်မှရှောင်ကျင်ရင်အတ္တကိုတမ္မာဝါစာလို့တောင်းတယ်။ကုဓမမေးစီတို့ကျမတို့စာသင်နေတဲ့အချိန်တည်းအသက်မွေးဝမ်းကြောင်းချိန်လားသင်တန်းလာတက်နေတာအသက်မွေးဝမ်းကြောင်းချိန်မဟုတ်ကျမစာသင်နေတာရောကျမရဲ့အသက်မွေးဝမ်းကြောင်းလားမဟုတ်ဘူးဒါအသက်မွေးဝမ်းကြောင်းချိန်မဟုတ်ကြတော့အသက်မွေးဝမ်းကြောင်းမဟုတ်တဲ့အခုလိုအချိန်မှာကျမတို့တွေလိန်ပြောခြင်းကရောရှောင်မနေဘူးလားအထီးအမြင်လွဲတာတွေပြောဆိုခြင်းတွေဒါတွေရောမရှောင်ခဲ့ဘူးလားရှောင်နေကျမတို့မှာဘာဝိရတိဖြစ်နေလဲတမာဝါအဲ့ဒီလိုအလေးအကျင့်လေးတွေယူလာရင်ယူလာရင်းနဲ့အသက်မွေးဝမ်းကြောင်းအချိန်ကိုရောက်သွားတဲ့အချိန်တော်မှဒီလိုမျိုးဝစီဒုစရိုက်တွေကိုမပြုတ်လို့ပဲရှောင်ရင်ဘာလို့ထက်ထဲမလဲတမ္မာအာဇီဝဝရတိပြန်ဖြစ်လားမဖြစ်ဘူးလားအဲ့တော့ဓမ္မမိတ်ဆွေများမြင်အောင်ကြည့်ကြည့်တမ္မာအာဇီဝတည်ဒုစရိုက်ဘယ်နှပါးကရှောင်တဲ့ထဲမှာပါနေလဲခုနှစ်ပါးလုံးတမ္မာကမ္မန္တကကာယဒုစရိုက်သုံးပါးကရှောင်ရင်တမ္မာကမ္မန္တသမဝါစာဝိရတိကဝစီဒုစရိုက်၄ပါးကရှောင်တယ်ဘဲအချိန်လဲရိုးရိုးအချိန်တမအာဇီဝဝိရတိကတော့ကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးဒုစရိုက်၇ပါးကိုဘဲအချိန်မှရှောင်တယ်အသက်မွေးဝမ်းကြောင်းအချိန်မှရှောင်ကြတယ်နားလဲပြီလား ဒါကြောင့်ဖះအစရှိတဲ့သူတော်ကောင်းကြီးတွေကလေအခုမှဟာလာတကယ်ကိုယ့်ရဲ့တန်တန်မှာကောင်းမှုတွေဖြစ်အောင်ကြိုးစားမယ်ဆိုတဲ့ရည်ရွယ်ချက်နဲ့မကောင်းမှုသည်များကိုမပြုတ်လို့ရဆိုတော့မကောင်းမှုရှောင်ရမယ်ကောင်းမှုတွေစောင်းပါဆိုကောင်းမှုစောင်းရမယ်ပုံကိုများဖះဆုံးမကိုတက်ဝင်ယုံကြည်ပြီးတော့စနစ်တကျမိယိုးဖလာအဖေဗုဒ္ဓဘာသာအမေဗုဒ္ဓဘာသာမဟုတ်လို့ကိုဗုဒ္ဓဘာသာဖြစ်တာမဟုတ်တော့ဘဲနဲ့တကယ်ကိုညံနဲ့ရှင်းပြီးတော့တရားဗုဒ္ဓဘာသာတက်တက်မဟုတ်ဘဲနဲ့ပညာဗုဒ္ဓဘာသာဝင်စစ်စစ်မှန်မှန်နဲ့မကောင်းမှုကိုမပြုတ်ဘဲနဲ့ကောင်းမှုကိုပြုတ်ကျင်တဲ့ပုံကိုများအတွက်ဆိုစစွာဦးကျင့်ကြံရမယ်ကျင့်စဉ်အနေနဲ့သီလကျင့်စဉ်ညွှန်တော့မယ်အဲ့ဒီသီလကျင့်စဉ်မှာလဲပထမဆုံးရှောင်ရမှာအသက်မွေးဝမ်းကြောင်းမဟုတ်တဲ့အခုလိုအချိန်မျိုးမှာကာယဒုစရိုက်၃ပါးကရှောင်ခိုင်းတယ်ဒါတမန်ကမန္တဝိရတိပဲအသက်မွေးဝမ်းကြောင်းမဟုတ်တဲ့ရိုးရိုးအချိန်မှာဝစီဒုစရိုက်၄ပါးကရှောင်ခိုင်းတယ်တရေကိုကြောတော့တမဝါစာဝိရတိအဲ့ဒီလိုအလေးအကျင့်ရပြီဆိုရင်လေအသက်မွေးဝမ်းကြောင်းအချိန်မှာကိုရှောင်နိုင်သလားလို့ရှောင်ခိုင်းလိုက်တယ်ရှောင်ခိုင်းလိုက်တော့ဒါသည်တမအားစီဝါတရေကိုလည်းကြည့်လိုက်ရောကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးလုံးရဲ့တရေကိုကိုကြည့်လိုက်တော့ဒါတရေကိုတရေကိုဆိုတာနောက်ွယ်ကဒီဘက်ကတရားဒါတရားတရားရဲ့နောက်ွယ်ကိုဘာလို့သုံးလဲတရေကိုလို့သုံးတယ်အဲ့ဒီတရေကိုဒီဘာသွားတွေ့လဲဆိုရင်ဝိရတိ၃ပါးဝိရတိစေတသိက်၃ပါးဖြစ်သွားလားမဖြစ်သွားဘူးလားကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးဘောင်းဟဲ့လားကာယသူစရိုက်၃ပါးဝစီသူစရိုက်၄ပါးဘောင်းအောင်လိုက်ရင်သူစရိုက်၇ပါးရဲ့တရေကိုဒီဝိရတိ၃ပါးလားဖြစ်တယ်ဒါကတရေကိုတရားဘက်ကပြောမယ်အဲ့ဒီလိုရိုးရိုးအချိန်နေမှာဒီသီလ၃ပါးစောင့်ထိန်းနေရိုးရိုးအချိန်မှာကာယဒုစရိုက်၃ပါးကရှောင်ကျင်တဲ့သီလ၃ပါးစောင့်ထိန်းနေရိုးရိုးအချိန်မှာဝစီဒုစရိုက်၄ပါးကရှောင်ကျင်တဲ့ဒီသီလ၄ပါးကိုစောင့်ထိန်းနေဆိုရင်သီလဘယ်နှပါးလဲ၇ပါး၇ပါးရှိပြီနော်အဲ့ဒီလိုစောင့်ထိန်းရာကနေအသက်မွေးဝမ်းကြောင်းအချိန်မှာတော့မှဟာရီ9ပါးနဲ့အသက်မမွေးပါဘူးအဲ့ဒီ9ပါးနဲ့ဟာလာကာယဒုစရိုက်3ပါးဝစီဒုစရိုက်4ပါးဆိုတော့ဒုစရိုက်9ပါးနဲ့အသက်မွေးရင်အဲ့ဒီအသက်မွေးဝမ်းကြောင်းမှုကိုမိစ္ဆာအာဇီဝလို့သုံးတယ်မိစ္ဆာအာဇီဝဟုတ်တယ်နော်အဲ့ဒီအသက်မွေးဝမ်းကြောင်းအချိန်မှာတော့မှဒီ9ပါးကိုမလုပ်ပါလို့ရှောင်ကြည့်ရင်မိစ္ဆာဇီဝဝေရမဏီလို့သုံးတယ်ဟုတ်ပြီနော်ဒီမှာတော့ထဲ့မရေထားဘူးမိစ္ဆာဇီဝဝေရမဏိလို့မပါဘူးရိုးရိုးအချိန်မာတွေမကအသက်မွေးဝမ်းကြောင်းအချိန်မာတော့မှဒီလိုဒုစရိုက်တွေနဲ့လှုပ်ပြီးတော့အသက်မမွေးပါဘူးလို့စောက်တည်ရင်မိစ္ဆာဇီဝဝေရမဏိတိတ်ခါပရံတမာရိယာမိဆိုတီလသည်ဘယ်နှပါးဖြစ်သွားလဲ၈ပါးဖြစ်သွားတယ်အဲ့ဒီ၈ပါးသည်ဘယ်ဟာနောက်ဆုံးဖြစ်တယ်လဲဆိုရင်အသက်မွေးဝမ်းကြောင်းဆိုတဲ့အာဇီဝသည်၈ခုဖြစ်လာမဖြစ်ဘူးလားဟုတ်လားအာဇီဝဒီနောက်ဆုံးသူ့ရဲ့အချုပ်ကဘာနဲ့ချုပ်ထားလဲဒီ9ပါးနဲ့ပါအသက်မမွေးပါဆိုပြီးတော့၈ခုဖြစ်လာမဖြစ်ဘူးလားဒါကြောင့်အဲ့ဒီ၈ခုသည်၈ခုသည်အသက်မွေးဝမ်းကြောင်းဆိုတဲ့အာဇီဝသည်၈ခုမြောက်ဖြစ်တဲ့သီလဖြစ်တဲ့အတွက်ကြောင့်အဲ့ဒီသီလကိုအာဇီဝတ္ထမကသီလလို့သုံးတယ်ကြားဘူးသလားလို့ပြောကြည့်တယ်အာဇီဝတ္ထမကသီလ၈ပါးသီလအဲ့ဒီ၈ပါးသီလရဲ့စောက်တိဘုံကိုပြောပါဆိုရင်ပါဏာတိဘာတာဝိရမဏိတိတ်ခါပရံတမာရိယာမိအရိဏာဒါနာဝိရမဏိတိတ်ခါပရံတမာရိယာမိကာမေတုမိတ်ဇာစာရာဝိရမဏိတိတ်ခါပရံတမာရိမုဒဝါဒာဝိရမဏိတိတ်ခါပရံတမာရိလိုက်ဆိုလေပိသုနာဝါစာဝိရမဏိတိတ်ခါပရံတမာရိယာမိဖရုဒဝါစာဝိရမဏိတိတ်ခါပရံတမာရိတံဖက်ပလာပါဝေရမဏိတိတ်ခါပရံတမာရိမိစ္ဆာဇီဝဝေရမဏိတိတ်ခါပရံမိစ္ဆာဇီဝလို့ဆိုလိုက်တာ ਨੇ ဒီနေရာမှာမိစ္ဆာဇီဝမှားရွေးနဲ့အတ္တမွေးဝန်းကြောင့်မှရှောင်ကျင်ခြင်းမှဆိုတော့မိစ္ဆာဇီဝလို့ပြောရင်ကာယဒုစရိုက်၃ပါးနဲ့လည်းအတ္တမမွေးဘူးဟုတ်လားဝစီဒုစရိုက်၄ပါးနဲ့လည်းအတ္တမမွေးဘူးအဲ့ဒီလိုမွေးခြင်းမှရှောင်ကျင်တယ်ဆိုတော့အာဇီဝဆိုတဲ့အသက်မွေးဝမ်းကြောင်းလင်ရှစ်ခုမြောက်ဖြစ်တဲ့သီလကိုအာဇီဝတ္ထမကသီလဟောဒီရှစ်ပါးကိုစောင့်ထိန်းကြအဲ့ဒီရှစ်ပါးနဲ့၅ပါးသီလနဲ့ဘယ်ရာများတယ်လဲအရင်အတွက်၅ပါးသီလက၅ပါးပဲရှိတာ तू ကဘယ်နှပါးရှိလဲ၈ပါးရှိတယ်ဟောဒီ၈ပါးသောတိခါဘုတ်ကိုစောင့်တည်တဲ့အချိန်မှာ သူရာမေရာယဆိုရဲအရက်တော့ချင်းကရှောင်းရတာပါလားမပါဘူးအဲ့တော့တချို့ပုံကူများဂဂနနာမတင်ရတဲ့ပုံကူတွေကလေတသက်လုံးအာဇီဝိထမကအတီလာကိုစောင့်သွားတယ်များသောအားဖြင့်အမျိုးသားတွေပဲကများတယ်တချို့အမျိုးသားတွေကပြောတယ်ပေါ့နော်ငါတို့ဒီအာဇီဝိထမကအတီလာကိုစောင့်တည်တယ်အာဇီဝိထမကအတီလာဒီ၈ပါးပါလားမပါဘူးလား၅ပါးအတီလာတုံးကမူတဝါဒပြီးရင်သူရာမေရာယပါတယ်ဟုတ်လားအခုအာဇီဝိထမကအတီလာမှာရှိခုကလည်းဖြစ်သေးတယ်သူရာမေရာယလည်းမပါတဲ့အတွက်ကြောင့်အရက်တောက်ချင်းကရှောင်ဖို့လိုလားမလိုဘူးဆိုတချို့သူတော်စင်ကြီးတွေပဲနော်အရက်လည်းတောက်တယ်အာဇီဝိထမကအတီလာလည်းစောင့်တယ်အဲ့ဒီလိုနေလို့ကောမရဘူးလားရတယ်ပြောတော့မှာမရဘူးလားဆိုရင်ရတယ်သို့တော်လည်းအဲ့ဒီလိုစောင့်ထင်းနေတဲ့ပုံကိုရဲ့အာဇီဝိထမကဆိုတဲ့၈ပါးသီလသည်အရက်တောက်ချင်းကရှောင်သာလို့ဖခင်မညွန်မှုမတားမြစ်ထားဘူးဟုတ်လားအဲ့တော့ तू ကအရင်လဲတောက်တဲ့အခါတောက်တယ်အာဇီဝိထမကသီလကိုလေလုံအောင် तू စောင့်နေအသက်မွေးဝမ်းကြောင်းချင်းကိုမပြူဘူးဒီရှစ်ပါးနဲ့သို့တော်လဲသူ့ရဲ့အစ်င့်ဒီ၅ပါးသီလကိုထိန်းထားတဲ့အမျိုးသားတယောက်နဲ့အာဇီဝိထမကသီလကို၈ပါးကိုစောင့်ထားတဲ့အမျိုးသားတယောက်ဘယ်ဟာဒီအစ်င့်မြင့်လဲ၅ပါးအစ်င့်မြင့်နေအဲ့ဒါပြောချင်တာနော်ဒါကြောင့်၈ပါးသီလအာဇီဝိထမက၈ပါးထိမ့်ပြီးအရက်တောက်နေသေးရင်သူကခုမှအနုစာလေးပဲရှိသေးတယ်။စာလို့ပြောရင်မြင့်မြတ်တဲ့ဖရာရဲ့အစိုးမကိုခုမှစစွာဦးကြည့်နေတဲ့ပုံကိုဖြစ်တဲ့ကြောင့်သူ့ကိုအာဒီတဲ့အစလေးပဲရှိသေးတယ်။အာဒီဗြဟ္မစရိယသီလတဲ့ခုမှမြင့်မြတ်အောင်ကြိုးစားတော့ဒါကြောင့်အခြားအခြားဘာသာကအခုမှဒီဗုဒ္ဓဘာသာကိုစကူးတဲ့ပုံကိုတော်၎င်းအခုမှဗုဒ္ဓဘာသာကိုမိယိုးဖလားအစင်းကနေပညာဗုဒ္ဓဘာသာဝင်နေတဲ့စနစ်တကျကြည့်မဲ့ပုံကိုများတော်လောက်အောင်စစွာကိုထိန်းရမှာအာဇီဝိထမကသီလာအာဇီဝိထမကသီလာကိုထိန်းတဲ့နေရာမှာရိုးရိုးအချိန်မှာကာယဒုစရိုက်၃ပါးထိန်းရိုးရိုးအချိန်မှာဝစီဒုစရိုက်၄ပါးထိန်းထိန်းလို့တော်တော်လေးအစ်စ်မြင့်လာပြီဆိုအသက်မွေးဝမ်းကြောင်းအချိန်မှာပါဒီဒုစရိုက်၇ပါးကိုထိန်းလိုက်တော့၈ပါးဖြစ်သွားပြီဟုတ်ပြီနော်ဒါကြောင့်သူသည်နုသေးတယ်လို့၅ပါးသီလဖြစ်သွားပြီဆိုရင်ပါဏာတိပါဒအရိဏာဒါနာကာမေယဒီတိုင်းကြံရခဲ့ပြီးတော့မုသာပိတုနာပြုတတံဖက်ပလာပါတို့သည်မုသာဝါဒရဲပေါင်းထည့်လိုက်တော့၅ပါးသီလမှာဟာဒီ9ခုသည်4ခုပဲပြန်သွားပြီဟုတ်လားအဲ့ဒီ4ခုလို့ဆိုလိုက်ပြီမယ်ဆိုရတာက4ပါးပဲသို့တော်အဲ့ဒီ4ပါးသည်ရိုးရိုးချိန်မှလဲရှောင်ရမယ်အသက်မွေးဝမ်းကြောင်းချိန်မှလဲရှောင်ရမယ်လို့သိရဒါဆိုရင်အာဇီဝိထမက၈ပါးသီလကိုချုံးထည့်လိုက်ရင်၅ပါးသီလမှာ၄ပါးဖြစ်သွားတာဟုတ်ပြီနော်ဒါဆိုရင်၅ပါးသီလရဲ့ထဲမှာပါနေတဲ့၄ပါးသည်အာဇီဝိထမကသီလတဲ့အစ်စ်မြင့်လားမမြင့်ဘူးလားမြင့်တယ်အာဇီဝိထမကတော့ကပါဏာတိပါဒာဆိုရင်ရိုးရိုးချိန်မှရှောင်တာအသက်မွေးဝမ်းကြောင်းချိန်မှရှောင်လိုက်တော့မိစ္ဆာဇီဝါလို့ယူထားတယ်ရိုးရိုးချိန်မှာလေခိုးချင်းကရှောင်ရင်အရိဏာဒါနာအသက်မွေးဝမ်းကြောင်းချိန်မှာရှောင်လိုက်တော့မိစ္ဆာဇီဝရဲဝင်သွားတယ်။၅ပါးသီလမှာပါတဲ့ဟောဒီ၄ပါးတော့ပါဏာတိပါဒံဝေရမဏိတိတ်္ခာရံတမာရိယာမိလို့ဆိုလိုက်တဲ့အချိန်မှာရိုးရိုးအချိန်မှာလည်းမတက်ပါအသက်မွေးဝမ်းကြောင်းချိန်လည်းမတက်ပါဆိုပါပြီးသား။သဘောပေါက်ပြီ။အဲ့ဒီတော့ရှစ်၄ပါးကိုဘလောက်ထိန်တာထိန်တာအရက်သေးစာတောက်စားလို့ရှိရင်သူရာဆိုတဲ့အတိဘယ်ကမကောင်းမှုဒူးစရိုက်တွေမှာရင်မူးတယ်တတ်ချင်းမှာလည်းရင်မူးမယ်အရက်တောက်လိုက်တဲ့အချိန်မှာအရင်တစ်ခါမှမခိုးဘူးတဲ့သူကအရက်တောက်လိုက်တော့ခိုးချင်းဆိုတဲ့ဒူးစရိုက်မှာလည်းရင်မူးတော့မယ်သူများအင်အားဖြက်စည်းချင်းမှာလည်းရင်မူးမယ်ဗလိဗလိနှုတ်မထစ်ပဲဆိုတဲ့အတိုင်းဟဲ့လားမူသားပြောချင်းမှာလည်းရင်မူးမယ်ဂုံးတိုက်တာကြမ်းစွာဆဲရတာတွေဒီလိုမကောင်းမှုဒူးစရိုက်တွေမှာသူရာသည်ရင်မူးပြီးတော့ကောင်းမှုတွေကိုမေ့လျော့သွားတယ်။ဒါကြောင့်အဲ့ဒါကိုမြတ်စွာဘုရားရှောင်ခိုင်းလိုက်တာဒီရှေ့ကစောင့်ထိန်ခဲ့တော့၄ပါးသီလကိုချုပ်ချင်လို့သူရာထည့်လိုက်တော့၅ပါးဖြစ်သွားတယ်။အဲ့ဒီ၅ပါးဒီကျမတို့ဓမ္မမိတ်ဆွေတို့လိုလူပုဂ္ဂိုလ်တွေအတွက်ဆိုခုနကအာဇီဝိထမကတဲ့အစ်စ်မြင့်တဲ့အတွက်ကြောင့်အာဘိတမာစာရိကသီလအစ်စ်မြင့်နေဒါကြောင့်ငါက၈ပါးထိန်းထားတယ်အရက်လေးလဲတောက်တယ်ဆိုရင်မှားတော့မမှားဘူးသူ့အစင်ဒီဘာပဲရှိသေးလဲနုတယ်အနုစားကလေး၅ပါးသီလထိန်းထားရင်အရင်စားအကောင်းစားဖြစ်သွားပြီနားလဲပြီနော်ဒါဆိုရင်ကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးကရှောင်ကျင်တော့ ဟာလာသူစရိုက်ခုနှစ်ပါးရဲ့တရားကိုဒီပါလေဝရဒီစေတသိယဤလို့ဆိုသွားတယ်တရားကိုဆယ်မတော်လွန်တန်သင်ပြီးပြီဟုတ်ပြီလားအဲအနာဘိဇာရဲ့တရားကိုကအဘိဇာရဲ့တရားကိုကလောဘဆိုရင်အနာဘိဇာရဲ့တရားကိုကအလောဘဗျာပါဒတော့ကတရားကိုကဒေါသဆိုရင်အဗျာပါဒရဲ့တရားကိုကအဒေါသမိစ္ဆာဒိဋ္ဌိရဲ့တရားကိုတော့ကဒိဋ္ဌိဟုတ်လားတဏ္မာဒိဋ္ဌိရဲ့တရားကိုကအဒိဋ္ဌိလို့သွားမလုံနဲ့เนาะသူကပညာဖြစ်သွားတယ်အမောဟာဟုတ်ပြီเนาะဒါဆိုရင်ဟာလာဝစီအဲ sorry မနောသူစရိုက်၃ပါးလုံးရဲ့တရားကိုသည်အလောဘရဲ့အဒေါသရဲ့အမောဟရဲ့အပေါ်ကဒုစရိုက်ခုနှစ်ပါးကရှောင်တဲ့သူစရိုက်ခုနှစ်ပါးရဲ့တရားကိုကဝရတိ၃ပါးပြီးသွားပြီနားလည်ပြီเนาะအဲ့တော့ကျမတို့မနေ့ဖန်ပုံညာကရိယာစက်ပါ